မနေ့ကနိုင်ငံတော်ဝန်ဆန္ဒပြသူတွေကိုလုံခြုံရေးတပ်ဖွဲ့ကအကြမ်းဖက်ပစ်ခတ်ဖြိုခွဲတာတွေလုပ်ခဲ့တဲ့အတွက်လူပေါင်းဒါဇင်နဲ့ချီတေဆုံးခဲ့ပါတယ်။ရန်ကုန်တိုင်းမြောက်ဥက္ကလာပါမြို့နယ်က35ဦးနဲ့အများဆုံးတေဆုံးခဲ့တာပါ။ဒီလိုအကြမ်းဖက်ဖြိုခွဲမှုနဲ့တေဆုံးမှုတွေရှိခဲ့ပေမဲ့လည်းဒီကနေ့မှလည်းဆန္ဒပြသူတွေကပုံမှန်အတိုင်းဆက်ပြီးဆန္ဒပြနေကြပါတယ်။မန္တလေးမှာမနေ့ကပြစ်ခတ်မှုကြောင့်တေဆုံးသူ3ဦးရှိခဲ့ပါတယ်။ဒီကနေ့မနက်ပိုင်းကလည်းမန္တလေးမြို့ကောင်းကင်မှာတိုက်လီရင်ငါးစီးပြန်တန်းနေခဲ့ပေမဲ့ပြည်သူတွေကိုဆိုးဆိုးဝါးဝါအကြမ်းဖက်ပြိုခွဲတာမျိုးတော့မရှိခဲ့ဘူးလို့မန္တလေးမြို့ဆန္ဒပြခေါင်းဆောင်တူဦးဖြစ်သူကိုဒေသာဆန်းကပြောပါရ
စေ။ဒီနေ့မှာတော့အခုတည်းတော့ကျွန်တော်တို့ဒီကတော့ထိတ်တဲတွေ့တာမျိုးလာရောက်ကျွန်တော်တို့အများစုပြိုခွဲတာမျိုးတော့မရှိသေးဘူး။ဒါပေမဲ့ဒီအာနာရှင်ဒီရဲ့ဒီစစ်သားတွေရဲတွေကလည်းကျွန်တော်တို့လူလူကိုအချိန်မီပေးတာချင်းချောင်းနောက်ချက်နေမယ်ဆိုတော့ကျွန်တော်တို့တို့ကတော့ဒါအများရန်ဂရုထားဖို့ဆိုတော့နောက်ရက်ဒီမှာဆိုတော့ကျွန်တော်တို့ဒါမျိုးတွေอ่ะပေါ့နော်အချိန်မီပေးဖြစ်နေတယ်ဆိုတော့ကျွန်တော်တို့ပြည်သူအနေနဲ့ကျွန်တော်တို့လုံးဆရာရှိတဲ့ဒီငင်းချမ်းဆိုတာမိမိတို့သဏ္ဍာန်သဘောတော်ဆက်လက်ပြီးတော့ပေါ်ထုတ်ပြသနေကြမှာပဲဖြစ်ပါတယ်ခင်ဗျကျွန်တော်တို့အပေါ်ပါလဲပြန်နေတာပါပဲကျွန်တော်တို့စစ်ကြောင်းဒီထိုင်းနေလို့ပြင်းစင်းနေတဲ့အချိန်ပေါ့နော်အဲ့မတိုင်းနေရှစ်ခွဲလောက်ခင်ဗျရှစ်ခွဲ9နာရီလောက်မှာပေါ့ကျွန်တော်မြင်တာကသုံးကောက်ပေါ့နော်မြို့ဒီကပြန်တာပေါ့တိုက်လို့ရင်၅စီးပြမြို့ပေါ်ဘူးပေါ့နော်အမင်းတွေတော့ခဏနေကြတော့မိမ့်ပါကျွန်တော်တို့နီးနေရအတန်းနဲ့အကျေကြီးကြရတယ်ဘောအဓိကလူမှုကိုအကျောက်တရားပူပြီးတော့ကြီးလာအောင်ကျောက်စိတ်ပူပြီးများလာအောင်ချင်းချောက်တဲ့သဘောအင်အားပြတဲ့သဘောလိုပဲယူဆရတယ်နောက်တစ်ခုကသူတို့ကိုသူတို့လည်းပဲပေါ့နော်ဟိုဘသူတို့မှအင်အားတွေရှိတယ်ဆိုတော့ကြကျင်တဲ့သဘောပေါ့နော်ဒီလူမှုကိုအဓိကတော့လူမှုကိုဒီသဏ္ဍာန်ပြနေတဲ့ပြည်သူတွေရောမြို့လူမှုကိုချင်းချောက်တဲ့သဘောလိုပဲကျွန်တော်အနေနဲ့မြင်ပါတယ်ခင်ဗျ
မန္တလေးတိုင်းမြင်းချံမြို့နယ်မှာလည်းမနေ့ကတေဆုံးမှုတွေရှိခဲ့ပြီးတော့ဒီကနေ့ဆန္ဒပြသူတွေကိုလည်းပြစ်ခတ်ဖြိုခွဲမှုတွေရှိခဲ့တယ်လို့မြင်းချံမြို့လူမှုကယ်ဆယ်ရေးအသင်းကတာဝန်ရှိသူတူကပြောပါရယ်
။ဒီလိုလူမှုဖြတ်တဲ့ဥစ္စာကမျိုးလေကောင်ဒီကူပဲလမ်းလာတယ်။လာပြီးတော့လမ်းနဲ့သိနေတာသူရှင်းပြလာတယ်။လာပြီးတော့ဘာမှမရှိတဲ့ကြောင့်ပြည်တယ်။ကျန်ပြီးတော့ဒီနိုင်လောက်အနေမှာအခုလိုဒီနိုင်ရင်မျိုးလေကောင်ကမှဟိုမြောက်ဒီဘန်းဆိုရှိတယ်ကွာနော်။အဲ့ဒီကမ္ဘာနဲ့တို့ဒီကြည့်ကမ္ဘာနဲ့မန်နေဂျာဆိုတော့အဲ့မှာကြည့်ကြခက်ကြတာဆိုတော့ဘယ်တော့မှမပေါ့ဘူးကွာဒီနောက်ကဝိုင်းပြီးတော့ပြင်ကြတာကြည့်ကြခက်ကြတာဆိုတော့အဲ့မှာဘူနောင်းနိုင်ဝဲလောက်ဆိုမှတစ်ခေါက်တော့ဒီကြည့်ပြန်လာတယ်ဒီကင်းအဝါလောက်ကျတော့ကျတော့တစ်ချက်ခွဲနဲ့ချက်လောက်ကျတော့ပြန်ပြီးတော့ကျတော့ပြန်ပြီးတော့ရက်ကိုတို့ပြန်ပက်ပြတ်ထိုးသွားတယ်
ရှမ်းပြည်နယ်တောင်ကြီးမြို့မှာလည်းဆန္ဒပြသူတွေကိုရာဘာကြီးမျက်ရည်ရိုပုံအတန်ပုံးတွေနဲ့ပြစ်ခတ်လူစုခွဲခဲ့တယ်လို့တောင်ကြီးမြို့ဆန္ဒပြပွဲမှာပါဝင်သူတဦးကပြောပါရယ
်ကျွန်တော်တို့ကဂုံအမြင့်ကနေမှယူတယ်ဒီကောင်တွေကဂုံအမြင့်မှပြေးလိုက်တယ်ပေါ့နော်နောက်ပြီးတော့ကျွန်တော်တို့ဒီလမ်းပိတ်ပိတ်ခဲ့ဟာကြီးကလည်းတော်တော်လေးစနစ်ကျသွားတဲ့အခါကျတော့ဒီကောင်တွေအခြေအနေမကောင်းဘူးလို့ထင်လို့ပြန်ထုတ်ပေးလို့ထင်တယ်ပေါ့နော်ဒီနေ့မှဆိုလို့ရှိရင်ကျွန်တော်တို့ထိတ်ကြိုက်တော့စတွေ့ရမျိုးမဟုတ်ဘူးကျွန်တော်တို့ကအထိုင်နဲ့ချရတယ်ထိုင်ချတာဒီကောင်ကြီးလာတယ်လာလာပြီးတော့နည်းနည်းလေးခြောက်တယ်ပေါ့နော်ကျွန်တော်တို့ရာဘာကြီးနည်းနည်းပြစ်မယ်အဲနောက်ပြီးတော့အတန်ပုံနည်းနည်းပြစ်တယ်နောက်ပြီးတော့ဒီရောက်ရုံပုံနည်းနည်းပြစ်တယ်ပေါ့နော်အဲလိုအချိန်ဒီပါတော့ကျွန်တော်တို့ ਨੇ ညှင်းနိုင်တယ်သူတို့ဂရီမရီယာတွေကျွန်တော်တို့ပြောတယ်အဲပြောတဲ့ခါကျတော့သူတို့ဘက်ကနေပဲအဲဟိုဟာဆက်ပြီးတော့ဆုတ်ပြေးတယ်ပေါ့နော်သူတို့ဆုတ်ပြေးတဲ့အတွက်ကြောင့်ကျွန်တော်တို့ကဖက်ဆုတ်တယ်ဒီလိုဘုံတော့ပဲဟောပေါ့နော်ကျွန်တော်ဒီစာနာကြတဲ့မြေကိုနေနဲ့ထိတယ်ထိပြီးတော့ကျွန်တော်တို့က plan B အနေနဲ့အဲဒီချမ်းမြားရွှေတောင်တဲကိုကျွန်တော်တို့ထားဟောပေါ့နော်ဒီလူစုလူဝေးနဲ့စာနာပြန်ပြတယ်ပေါ့နော်ဒီကကကျွန်တော်တို့ရည်ရွယ်ချက်ကစာနာပြဝရီဒီတောင်ကြီးမှာဟိုရှိနေတယ်ဆိုတော့ဒီကောင်ကြီးပို့ပြီးနားလဲဆိုခြင်းနဲ့တဘောပါဗျာโอเค
မြန်မာနိုင်ငံအနှံ့မှာဒီကနေ့ဆန္ဒပြပွဲတွေကဆက်ရှိနေသလိုမနေ့ကကြဆုံသွားကြသူတွေရဲ့ဇာပနာအခမ်းအနားတွေကိုလည်းပြုလုပ်နေကြပါတယ်အရသာအစိုးရကိုဖယ်ရှားပြီးစစ်တပ်ကအာဏာသိမ်းလိုက်တဲ့နောက်ပိုင်းကစလို့ဒီကနေ့အထိနိုင်ငံအနှံ့အာဏာရှင်ဆန့်ကျင်ရေးလှုပ်ရှားမှုတွေဟာတဖြည်းဖြည်းအရှိန်မြင့်လာနေပါတယ်ရှင်။